အေးအေးရခိုင်လက်နက်ကင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်အများစုပါတဲ့သူတွေကိုစစ်တပ်ကရဟတ်ရင်တုံးပြီးတော့ကယ်ဆယ်နေတာမှာဒီမနေ့အထိကယ်ဆယ်နိုင်ခဲ့တဲ့အဖွဲ့ဝင်14ဦးအနက်တဦးကတော့တေဆုံးသွားခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကအတည်ပြုပါတယ်ဒီဖြစ်ရတွင်ရဟတ်ရင်ဘော်ကပြစ်ခတ်မှုတွေနဲ့တေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရတပ်နဲ့အေးအေးကြပြန်လည်ဆွတ်ဆွဲပစ်တင်နေကြပြီးအသေးအပြောက်စည်းရင်းအတိအကျကိုလည်းဘယ်ဘက်ကမှထုတ်ပြန်ထားတာမရှိသေးပါဘူးစနေနေ့ကလေးကရသေးတောင်မြို့နယ်ရွှေနေရီအမြန်ရေရင်ဘော်ကနေဖမ်းဆီးခံသွားရသူ50ကျော်ရှိခဲ့တာပါဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်လက်နက်ကိုင်အေဖွဲ့ကဖမ်းဆီးသွားတဲ့သူတွေနဲ့14ဦးကိုကယ်ဆယ်နိုင်ခဲ့ပြီးအဲ့ဒီထက်ကတူရင်းနှစ်တေဆုံးခဲ့ကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမှုကြီးမင်းနှန်းက VOA ကိုပြောပါတယ
်ဒီမနေ့ကတော့14ယောက်ပြန်ရရပါတော့တော်တော်များနေဒီမနေ့ကတော့14ယောက်ပါစလို့ရတယ်မှာတယောက်ကတော့ဒီအတွက်မှာပါနေတဲ့တိတုတ်တဲ့ဖွဲ့ရက်ဖွဲ့ပေါ့ရက်ကတော့ရေနဲ့ပြီးတော့စုံသွားရတယ်ကျွန်တော်တော့အသက်ရှင်နေတဲ့3ယောက်ပေါ့
ပြီးခဲ့တဲ့စနေနေ့ကမေယူမြင့်သွင်းပြေးဆွဲနေတဲ့ရွှေနေသည့်အမြန်ရေရင်ကိုရရစ်တောင်မြို့နယ်ရေမြင့်ကြေးရွာနီးမှာအေအေဖွဲ့ကနေတားဆီးခဲ့ပြီးတော့ရေရင်ပေါ်မှာလိုက်ပါလာတဲ့စစ်တပ်ရဲတပ်ဖွဲ့ဝင်ဌာနဆိုင်ရာဝန်ထမ်းတွေနဲ့ခီးသွွားပြည်သူ50ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တာပါဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့သူတွေကယ်တင်နိုင်ရေးအတွက်မြန်မာစစ်တပ်ကနေရဟရင်နဲ့ပြစ်ခတ်တိုက်ခိုက်တာမှာအေအေဖွဲ့တွေရောအဖမ်းဆီးခံရသူတွေပါထိခိုက်ဒေဆုံးမှုတချို့ရှိခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ဝန်ကြီးပူမှုကြီးမင်းနန်းကတော့မြန်မာစစ်တပ်ရဟရင်နဲ့ပြစ်လို့ဒေဆုံးတာမျိုးမဟုတ်ပဲအေအေဖွဲ့ကပြစ်ခတ်တာလို့ဆိုပါတယ
်။ဟုတ်ပါဘူး။အဲဒီဆိုင်ကသူရအဲ့လိုကျမမပြေကြတော့ကြတယ်ဒီကနေ့လွတ်လာတဲ့တယောက်ကနေနေကြတာကိုကြာမဟုတ်ဘူးရဲ့အေးရကြည့်ကြသွားတာအဲ့၄ယောက်ရှိသေးတယ်သူကနေရာပြောတော့လို့
ဖန်စီထိမ့်သိမ်းထားတဲ့သူတွေပါဝင်အေးအဖွဲ့ဝင်တွေကိုရဟရင်နဲ့စိုက်ခိုက်တဲ့ပုံမှာအေးအေးပြန်ကြားရေးတာဝန်ခံခိုင်တုကကအခုလိုပြောပါတယ
်သူတို့ရဲ့လူမဆန်စွာဒီမိုက်မိုက်ကန်ကပြစ်ခတ်မှုကိုဖုံးကွယ်ဖို့လိုတဲ့ကြောင့်မို့လို့ဒီအဲ့လိုမျိုးလို့ပြောတာပဲဖြစ်သေးကြမြန်မာစစ်တပ်ကဒီလူတွေပေါ့နော်ကျွန်တော်တို့ရာယီထိမ့်သိမ်းထားတဲ့သူတွေထဲကတော်တော်များများဟိုထိခိုက်ပြီးဆုံးသွားတဲ့ဥစ္စာတွေရှိတယ်။သူတို့ဘက်ကတော့ကြည့်ရတာကတော့ဒီလူတွေကိုနော်ကျွန်တော်တို့ဆွေးရှင်းလို့ရှိရင်သူတို့ဘက်ကကျူးလွန်ထားတဲ့ဆေးရသွားမှုတွေဟိုပေါ်သွားမှာစိုးလို့ဟိုအကုန်လုံးပေးရင်ပေးပါစေကွာဆိုပြီးတော့အသေးတတ်တယ်လို့ပဲကျွန်တော်တို့ကအဲ့လိုပဲယူဆတယ်ဗျ
။ဒီပြစ်ခတ်မှုမှာအေအေဘက်ကရောအဖမ်းဆီးခံလုံခြုံရေးဖွဲ့ကပါထိခိုက်ဒေဆုံးမှုတွေရှိနေပေမဲ့လက်တလောချင်းနေရစီးရင်မပြုစုနိုင်သေးဘူးလို့ခိုင်တုခကဆိုပါတယ်။ပြကမှုပြစ်စင်တွင်သူ့ဘက်ကိုယ်ဘက်အပြန်လာဆွဆွဲမှုတွေရှိနေတယ်လို့ထိခိုက်ဒေဆုံးမှုကိုတော့စည်ရင်တိကျမရသေးဘူးလို့နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့တုန်းကလည်းတင်နန်းကနေပြန်လာတဲ့မိသားဖွဲ့ဝင်19ဦးပါဝင်အယတား30ကျော်အေဘက်ကဖမ်းဆီးခေါ်ဆောင်ထားပြီးဒီအထက်က12ဦးကိုမနေ့ညနေပိုင်းမှာပြန်လည်လှုပ်ပေးခဲ့တာပါအေဘက်ကလှုပ်ပေးတဲ့12ဦးဟာမိသားဖွဲ့တွေမပါဝင်ပဲသာမန်ယတားတွေလို့ခိုင်တုခါကပြောပါတယ်
စစ်တပ်နဲ့ဗမာမပတ်သက်တဲ့အရသာဗမာလူမျိုးစစ်နေရပါတော့နော်အဲ့ဒီမှာကားသမား3ယောက်ရဲ့နောက်ပြီးလို့ရှိရင်ဘယံလောက်တဲ့ဒီလက်သမား4ယောက်ပေါ့အကုန်လုံးပေါင်းလို့ရှိရင်တော့စစ်နေရပါတော့နော်ကျွန်တော်တို့မနေ့ကညနေမှာဒါကောင်းမမမဲလုံလုံဆုံဆုံပြန်လည်ပြီးတော့ဆက်ပစ်လိုက်တယ်ဗျ။ဟိုကြံတဲ့လူတွေကိုလည်းပဲကျွန်တော်တို့ကတော့ဒါလုံခြုံရေးအနေထားကောင်းလို့ရှိရင်တော့သူတို့ကိုလည်းမကြားချင်းပါဒါဆက်ပစ်သွားဖို့အစီအစဉ်တော့ရှိကြဗျ။အ
ေးဘက်ကထိမ့်သိမ်းထားတဲ့မိသားသက်ဖွဲ့ဝင်19ဦးကတော့ပြန်လည်လှုပ်ပေးခြင်းမရှိသေးပါဘူး။ဖမ်းဆီးခံရသူတချို့လွတ်မြောက်လာကြောင်းသတင်းပေါ်ရခိုင်ပြည်နယ်အစိုးရဖွဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမှုကြီးမင်းတန်းကအခုလိုပြောပါတယ်
အဲ့ဒါတော့လည်းထဲတော့မြောက်သေးဘူးလွတ်တယ်တော့ပြောတယ်ဆက်မြောက်လွတ်တယ်လို့ပြောတ
ယ်မြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်ဒီကနေ့မှာရထိတ်တောင်မြို့နယ်မြန်မာစစ်သားရဲ့ရေဆိုးချောင်းပြူဟာစစ်စခန်းကိုအေအေဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မနေ့ကလည်းမင်းပြမြို့နယ်ပန်းမြောင်ကျေးရွာရဲ့အရှိန်မြောက်ဘက်တောင်ကုန်းမှာရှိတဲ့မြန်မာစစ်တပ်ရဲ့အမြောက်စခန်းတစ်ခုကိုစီးနှင်းတိုက်ခိုက်ခဲ့တယ်လို့ခိုင်တုခါကဆိုပါတယ်။အေအဖွဲ့ကလုံခြုံရေးအဖွဲ့တွေပါဝင်အယတ်သား50ကျော်ကိုဖမ်းဆီးခေါ်ဆောင်ခဲ့ပြီးရထိတ်တောင်မြို့နယ်ရေပုတ်ကြောက်တန်းထီးဆွဲရေမြက်ကျေးရွာတွေဘက်မှာရဟရင်နဲ့ပြင်လက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေဒီကနေ့ထိရှိနေစေဖြစ်ပါတယ်။ရခိုင်လက်နက်ကိုင်အေအဖွဲ့ကနေရှင်နေသည့်အမြန်ရေရင်ပေါ်မှာဖမ်းဆီးခေါ်ဆောင်ထားတဲ့လူပေါင်း58ဦးကျော်မှာသမရတာ14ဦးရဲတပ်ဖွဲ့ဝင်29ဦးအချင်းဦးစီးဌာနကဝန်ထမ်း2ဦးနဲ့အယတား73ယောက်လို့ပါဝင်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကိုးကားပြီးတော့မနေ့ကကျေးမုံသတင်းစာမှာသတင်းဖော်ပြထားပါတယ်။တမရဘက်ကတော့ဖမ်းဆီးခံရသူတွေလွတ်မြောက်ရေးအတွက်ရဟရင်3တိုက်ခိုက်ရမှာအေဘက်ကပြန်လည်ပြစ်ခတ်လို့တိုက်ခိုက်ရေးရဟရင်ကြီးစံထိမှန်ခဲ့တယ်လို့ဖမ်းဆီးခံရသူတွေအထက်က14ဦးကိုကယ်ထုတ်နိုင်ခဲ့ကြောင်းတမရဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။